Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ22ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဒီကနေ့အာဖဂနစ္စတန်နိုင်ငံရဲ့လွှတ်တော်မှာအမတ်တွေဆွေးနွေးနေတုန်းတာလီဘန်တွေကဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်ရုရှားရဲ့ယူကရိန်းအရေးပါဝင်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂကအရေးယူပိတ်ဆို့တန်းခတ်မှုကို6လသက်တမ်းတိုးဖို့အတွက်သဘောတူညီလိုက်ပါပြီထိုင်းနိုင်ငံနယ်စပ်ကမလေးရှားတောင်းတောင်တွေချမှာမြှောက်နှံထားတဲ့ရိုဂျာမွတ်စလင်တို့ယုံကြည်ရတဲ့လူကုန်ကူးခံရသူ21ဦးရဲ့အလောင်းတွေကိုမလေးရှားအာဏာပိုင်တွေကဒီကနေ့မွတ်စလင်ထုံးစံနဲ့အညီနှုတ်နံတကြိုပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်ပါရင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေကတော့အရှိတောင်အာရှဒေသတွင်ဖွံ့ဖြိုးမှုအတွက်ပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကိုနေပြည်တော်မှာဒီကနေ့ကျင်းပနေပါပြီဖြစ်ပါတယ်
ခက်ခဲရှိနေတာ CLV နိုင်ငံလေးနိုင်ငံတွေကတိတဲ့အတိုင်းပဲသုံးနိုင်ငံက ODC လေးဆိုတော့ resource တို့မှာနေတာ financial resource
နိုင်ငံသားရေးဝင်ကြီးဌာနကညွန်ကြားရေးမှူးမအေးစစပြောသွားတာပါဒီနောက်မှာတော့ကိုကံဘက်ကနောက်ဆုံးရအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့အကြံပေးမှာပါ
အာဖဂနစ္စတန်လွှတ်တော်အစအဦးတွင်လွှတ်တော်မှတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွဲပစ္စည်းတွေတနက်တွင်လည်းလွှတ်တော်ပြင်မှာထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။လူ17ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ချမ်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဥပဒေပြုလွှတ်တော်အမတ်တွေထဲမှာဒဏ်ရာရသူမရှိကြောင်းနဲ့တိုက်ခိုက်တဲ့တာလီဘန်တနက်သမား6ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။မိဂိုးတွေထွက်နေတဲ့ဂဘူးမြို့တော်လွှတ်တော်အစအဦးတွေပောက်ကွဲမှု6ချိန်နဲ့မနေကြရတယ်လို့မျက်မြင်သက်တွေကပြောပါတယ်။တော်အမတ်တွေအဆောက်အဦတွေကထိတ်လန့်ကြထွက်လာတဲ့ပုံတွေကိုအာဖဂန်ရုပ်သံတွေမှာပြသနေပါတယ်။အာဖဂန်သမ္မတအာရှရက်ဂန်နီရွေးချယ်အဆိုပြုထားတဲ့ကာကွယ်ရေးဝန်ကြီးကိုအတီးပြုတ်ပေးဖို့လွှတ်တော်အစည်းအဝေးလုပ်နေခြင်းမှာအခုလိုတိုက်ခိုက်မှုဖြစ်တာပါ။ဒီတိုက်ခိုက်မှုကအသေးခံဘုံခွက်တိုက်ခိုက်တာဖြစ်ပြီးသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကကြေညာချက်ထုတ်ပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံနဲ့စတင်ဝင်ရောက်ခဲ့ပြီးတာလီဘန်တပုံတွေမောင်းထုတ်ခဲ့တဲ့2000ခုနှစ်ကစလို့စစ်သွေးကြော်တွေမြို့တော်မှာရှိတဲ့အစိုးရအဆောက်အဦတွေကိုအကြိမ်ကြိမ်တိုက်ခိုက်နေကြတာဖြစ်ပါတယ်။
ယူကရိန်းအရေးမှာရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံသားကြီးဝန်ကြီးတွေကဒီကနေ့မှသဘောတူလိုက်ပါတယ်။လူစင်းပတ်နိုင်ငံမှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံသားကြီးဝန်ကြီးတွေရဲ့စည်းဝေးပွဲကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေပြီးခဲ့တဲ့အပတ်ထဲကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ရုရှားနိုင်ငံပေါ်အခုချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုထဲမှာစွမ်းအင်ကာကွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေပါဝင်ပြီးယူကရိန်းခရီးမီးယားကျွန်းဆွယ်ကိုရုရှားကသိမ်းယူခဲ့ပြီး၄လအကြာ2014ဇူလိုင်လကစလို့ချမှတ်ခဲ့တာပါအခုတက်တန်းတိုးလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဟာ2016ဇန်နဝါရီလကုန်ထိဖြစ်ပါတယ်ဒီဒဏ်ခတ်ပိတ်ဆို့မှုဟာအခြေအမြစ်မရှိတဲ့လုပ်ရည်လို့ရုရှားနိုင်ငံကမှတ်ယူပြီးရုရှားနိုင်ငံအနေနဲ့အပြန်လှန်သဘောမျိုးတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ကော့ကပြောပါတယ်ရုရှားရဲ့တုံ့ပြန်မှုဟာဥရောပစားသောက်ကုမ္ပဏီကိုရုရှားနိုင်ငံတည်းတင်သွင်းခွင့်ပိတ်ပင်မဲ့သဘောမျိုးဖြစ်နိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေပါတယ်
ဂရိနိုင်ငံကဒီလကုံနောက်ဆုံးထားပြီးပေးရမယ်ကြွေးမီတွေမပေးနိုင်တဲ့အခြေအနေဖြစ်မလောက်ကာကွယ်ဖို့အတွက်ယူရိုငွေကြေးတန့်ဆဲတဲ့နိုင်ငံ19နိုင်ငံတာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးပွဲတွေကိုဇက်တိုက်ပြုလုပ်နေကြပါတယ်။ဂရိနိုင်ငံကသူ့ရဲ့ကြွေးမီပြဿနာတကယ်လမ်းဖြေရှင်းပေးနိုင်မယ်သူတို့ခေါ်အပြန်အလှန်အကျိုးရှိစေမယ့်သဘောတူညီချက်ကိုမနေ့ကတနင်္လာနေ့မှာဂရိဝန်ကြီးချုပ်ယုံကတင်သွင်းခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အလက်ဆီစီပရက်စ်ကနိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF နဲ့ဥရောပကော်မရှင် EC ခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်။နှစ်ဖက်သဘောတူညီချက်ရဖို့နီးကပ်လာပြီလို့ဥရောပကော်မရှင်အကြီးအကဲယန်ကလော့ကင်ကာကဒီကနေ့တနင်္လာနေ့မှာပဲပြောပါတယ်။သဘောတူညီတဲ့အခြေအနေကြီးမရောက်သေးပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိတာတယ်လို့ပြောဆိုလိုက်တယ်လို့တနင်္လာနေ့မှာသဘောတူညီချက်တစ်ခုရဖို့လိုလားပေမဲ့အဆင်မပြေခဲ့ရင်လည်းလာမယ့်ရက်အနည်းငယ်တွင်ရစီလို့ကြောင်းပြောပါတယ်။ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတွေရဲ့နိုင်ငံချိုင်းဝင်ကြီးတွေအစည်းအဝေးမှာဂရိပြဿနာကိုအဓိကဆွေးနွေးရဖို့ရှိနေတယ်လို့ဒီနိုင်ငံတွေကခေါင်းဆောင်တွေကလည်းထိပ်သီးဆွေးနွေးပွဲကိုကျင်းပနေကြတာပါ။ဥရောပသမ္မတကကြွေးရှင်တွေလိုလားတဲ့ချိုးချံချွေတာရေးအတွက်အစီအစဉ်သစ်တွေကိုကြံ့သုံးဖို့ဂရိအစိုးရကညှင်းပယ်ခဲ့တဲ့အတွက် ဂရိကိုဒေါ်လာ 18.5 ဘီလီယံအထောက်ကူပေးနေတဲ့ကိစ္စပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြတ်သွားခဲ့တာဖြစ်ပါတယ်။ငွေကြေးထောက်ကူအစီအစဉ်အတွက်စီးမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးနိုင်ငံအများအပြားကဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအခုလိုထိပ်သီးအစည်းအဝေးကိုကျင်းပတာပါ။ဂရိကောင်ဆောင်တွေကတော့ချိုးချံချွေတာရုပ်အတွက်ဖြတ်တောက်မှုတိုက်များနေပြီးနိုင်ငံစီးပွားရေးကိုထိခိုက်စေနိုင်တယ်လို့ပြောပါတယ်။ဂရိနေနဲ့နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ IMF ကိုဒီလကုန်နောက်ဆုံးထားပြီးဒေါ်လာ 10,800 အကျွေးပြန်ဆက်ဖို့ရှိနေတာဖြစ်ပြီးအကျွေးမပေးနိုင်တော့ယူရိုငွေကြေးတောင်နိုင်ငံများအဖွဲ့ကနေထွက်ရဖို့ရှိပါတယ
်။တောင်ကယ်ရိုလိုင်းနားပြည်နယ်ကအာဖရိကန်နယ်ဝါအမေရိကန်နိုင်ငံသားတွေရဲ့တမိုင်းဝင်ခရစ်ယာန်ဘုရားကျောင်းမှာလူပြူတနတ်သမားတဦးကပြီးခဲ့တဲ့သတင်းပတ်တည်းစံစာလေးလာရေးအဖွဲ့တစ်ဖွဲ့ကိုတနတ်နဲ့ဝင်ပစ်ခဲ့တဲ့ဖြစ်ရနောက်ပိုင်းအဲ့ဒီဘုရားကျောင်းမှာတင်းငွေတွေမနေတော့ကပထမအဦးဆုံးအကြိမ်ဝတ်ပြုဆူတောင်းပွဲတွေပြန်လုပ်ခဲ့ပါတယ်။ Charleston မြို့မှာရှိတဲ့အခြားဘုရားကျောင်းတွေကလည်း Emmanuel African Methodist Episcopal ဘုရားကျောင်းနဲ့တသားတည်းရှိတယ်ဆိုတာကိုပြသနိုင်ဖို့သူတို့ဘုရားကျောင်းတွေကခေါင်းလောင်းတွေကိုထိုးခဲ့ကြပါတယ်။ Episcopal ဘုရားကျောင်းမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကတနတ်နဲ့ပြစ်ခံရလို့သေဆုံးသွားသူ9ဦးထဲမှာတင်းအုပ်ဆရာတော် Clementa Pink နေလဲပါဝင်ပါတယ်။ပူလောင်အိုက်ဆက်နေတဲ့အဲ့ဒီဘုရားကျောင်းထဲမှာရာပေါင်းများစွာသောဘုရားကျောင်းအဖွဲ့ဝင်တွေနဲ့အခြားဧည့်သည်တွေတောကမီးတွေတောက်လောင်နေတဲ့ဒါကိုတားမြစ်ပေးဖို့တရားနာပရိသတ်တွေအတွက်စင်အေဂျန်ဘွေရာဟောပြောချက်တွေကိုလာရောက်ကြားနာခဲ့ကြပါတယ်။ Episcopal ဘုရားကျောင်းအပြင်ဘက်မှာစူဝေးခဲ့ကြတဲ့ပရိသတ်တွေကအများစုကတော့ပန်းစည်းတွေ၊မိုးပြံဘိုလုံးတွေနဲ့ဝန်းနေကျောင်းစာတန်းတွေကိုလမ်းဘေးမှာခြားထားခဲ့ကြပါတယ်။တင်းငွေတွေနဲ့နှောင်းပိုင်းတွေကလည်းထောင်ချီတဲ့ဒေသခံတွေဟာညှဉ်းညွတ်မှုကိုပြသတဲ့အနေနဲ့လက်ချင်းချိတ်ပြီး Charleston မြို့နဲ့ Mount Pleasant မြို့လေကိုဆက်ထားတဲ့တံတားကိုဖြတ်ပြီးရှောက်ခဲ့ကြပါတယ်ခင်ဗျာ။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံနေဆက်ကမလေးရှားတောတောင်တွေကြားမြုံနှံထားတဲ့ Rohingya Muslim လို့ယုံကြည်ရတဲ့လူကုန်ကူးခံသူ22ဦးရဲ့လောင်းတွေကိုမလေးရှားအနာဘိုင်တွေက Muslim ထုံးစံတဲ့အညီမြုံနှံတကြိုပေးခဲ့ပါတယ်။ဒီ22လောင်းဟာထိုင်းနိုင်ငံနေဆက်ဝေးလံခေါင်ဖျားဒေသဖြစ်တဲ့မလေးရှားမြောက်ပိုင်း Police ပြည်နယ်တဲကတောတောင်တွေထဲမှာပြီးခဲ့တဲ့လတုန်းကတွေ့ခဲ့ရတဲ့လူကုန်ကူးစခန်း28ခုထဲမှာမြုပ်ထားတဲ့အလောင်း106လောင်းတွေကဖြစ်ပါတယ်။အများစုက Bangladesh နိုင်ငံကနဲ့မြန်မာနိုင်ငံကလို့ပြောတဲ့ Rohingya တွေဖြစ်ပါတယ်။တည်ဆုံးသူတွေကိုကီရာပြည်နယ်မှာရှိတဲ့ရွာတရွာမှာအစ္စလာမ်အရာရှိတွေက Muslim ထုံးစံတဲ့အညီမြုပ်နှံတကြိုပေးတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရဆိုရင်သူတို့ဟာအစာငတ်ပြတ်တာနဲ့ဖျားနာတာကြောင့်တည်ဆုံးခဲ့တယ်ဆိုတာပြနေတယ်လို့ကီရာပြည်နယ်အကြီးအကဲကပြောပါတယ်အမျိုးသားလောင်း19လောင်းကိုတက်သားကောင်းတွေထဲမှာအသီးသီးထည့်ပြီးဂူတစ်ခုပြုတ်လောက်ပြီးမြုပ်နှံခဲ့တယ်လို့အမျိုးသမီးအလောင်း2လောင်းကိုတော့နဗေးကဂူမှာမြုပ်နှံခဲ့တယ်လို့ပြောပါတယ်တခြားလောင်းတွေကိုလည်းစုံစမ်းစစ်ဆေးမှုအပြီးမှာအခုလိုပဲမြုပ်နှံတကြိုပေးဖို့ရှိတယ်လို့ဆိုပါတယ်မေလဆန်းလကထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့တားကောင်တွေရဲ့အလောင်းတွေကိုတွေ့ရပြီးမကြခင်မှာပဲမလေးရှားနိုင်ငံမြောက်ပိုင်းမှာအလားတူတွေ့ခဲ့ရတာပါထိုင်းနိုင်ငံဘက်ကနေဆက်ဒေသမှာဆွန့်ပစ်ထားတဲ့အခန်းစခန်းခုနှစ်ခုမှာမိတိန်နေထဲမှာမြုပ်ထားတဲ့အလောင်း38လောင်းကိုရဲကတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီတွေ့ရှိမှုတွေကနေဒေတာရင်းပိုးပြီးကောင်းတဲ့နေရာတွေအတွက်အမှအလောက်ကန်ရှာဖွေဖို့အတွက်ထွက်လာကြသူတွေကိုဖမ်းဆီးငွေညှစ်နေတဲ့လူကုန်ကူးဂိုင်းတွေရဲ့တော်ရင်စခန်းတွေကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်
။မလေးရှားလောင်စာစီတင်သင်ဘောကိုသူတို့ပြန်ပြီးဆွဲခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသား10ဦးကဝန်ခံလိုက်ကြောင်းဘီအန်အန်အာနာဘိုင်ကဒီကနေ့ပြောပါတယ်။အသက်19နှစ်နဲ့60ကျော်ကြားရှိတဲ့အဆိုပါအင်ဒိုနီးရှားနိုင်ငံသားတွေကပင်လယ်ပြင်မှာသူတို့ငါးဖမ်းနေတော့စီတင်သင်းမောပြက်နေတာကိုမမျှော်လင့်ပဲကြုံခဲ့ရတာဖြစ်တယ်လို့အစောပိုင်းမှာပြောခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားနိုင်ငံကပေးပို့လိုက်တဲ့အထောက်အထားဓာတ်ပုံတွေသတင်းအချက်အလက်တွေနဲ့ထောက်ပြစစ်ဆေးလိုက်တဲ့အခါမလေးရှားစီတင်သင်းမောကိုသူတို့ပြန်ပြီးဆွဲခဲ့တာဖြစ်တယ်လို့ဝန်ခံပြောဆိုကြောင်းဗီယက်နမ်ကမ်းရိုးတန်းဆောက်တပ်ဖွဲ့ရဲ့ဗိုလ်မှူးကြီးဒွန်ပေါင်ကုတ်ကပြောပါတယ်အမေရိကန်ဒေါ်လာ6တန်းနီးပါးတန်ဖိုးရှိတဲ့လောင်စာစီဂါလန်နှစ်တန်းလောက်တင်ဆောင်လာတဲ့ MDO Camp Harmony တင်မဟာမလေးရှားနိုင်ငံကွမ်တန်ဒေသဘက်ကိုသွားနေတော့ဇွန်လ17ရက်နေ့ကအဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်။လက်နက်အပြည့်စုံပါတဲ့အင်ဒိုနီးရှားပင်လယ်ဓားမြ73ဦးအဖွဲ့ဟာဒီစီတင်တင်မဟာကိုပြန်ပြီးဆွဲခဲ့တာဖြစ်ပြီးအဲ့ဒီအဖွဲ့တွေက5ဦးက သူတို့ကိုယ်ပိုင်ဗုဒ္ဓီနဲ့စီဝဲယူသူတွေကိုလိုက်ရှာဖို့အင်ဒိုနီးရှားနိုင်ငံကိုပြန်နေတော့ဂျန်ရဲ့ရှစ်ဦးကိုတင်းမောပေါ်မှာဖမ်းမိခဲ့တာဖြစ်ပါလေ
။နိုင်မည်ပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20ရာစု내ချက်မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အရှေ့အာရှမဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ကိုခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်။တိုကျိုကတောင်ကိုရီးယားတန်ရုံမှာပြုလုပ်တဲ့250ပြည့်အခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတက်ရောက်ခဲ့တယ်လို့တောင်ကိုရီးယားဆိုမျိုးကဂျပန်တန်ရုံမှာပြုလုပ်မယ့်အလားတူအခမ်းအနားကိုလည်းတောင်ကိုရီးယားသမ္မတပတ်ကုံနဲ့ကတက်ရောက်ဖို့စီစဉ်ထားပါတယ်။တနင်္လာနေ့မနေ့အစောပိုင်းကတော့မစ္စတာအာဘေကဂျပန်ကိုရောက်နေတဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြောင်စီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားသဘောထားကွဲလွဲမှုတွေဖြေရှင်းနိုင်ဖို့တောင်ကိုရီးယားသမ္မတပတ်ကုံနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းကတိပေးပါတယ်။တောင်ကိုရီးယားခေါင်းဆောင်ကလည်းအလားတူလက်တွဲပြီးဆောင်ရွက်လိုတဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကတဆင့်တင်းစကားပါခဲ့ပါတယ်အခုလိုခန္ဓာကိုယ်ခေါင်းဆောင်တွေတက်ရောက်တာနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်လုပ်ချင်တဲ့ဆန္ဒခိုင်ခိုင်မာမာရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းပြတာလို့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ
်တောင်ကိုရီးယားနိုင်ငံဆိုမျိုးမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရုံးဖွင့်ထားတဲ့ကိစ္စကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံမှာနောက်လာတဲ့ကျင်းပမဲ့တက္ကသိုလ်အားကစားပြိုင်ပွဲကိုတက်ရောက်ဖို့ရှိတဲ့အစီအစဉ်ကိုမြောက်ကိုရီးယားနိုင်ငံကဖျက်သိမ်းလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးရုံးကမြောက်ကိုရီးယားနိုင်ငံရဲ့ဆိုးရွားလွန်းတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်စစ်ဆေးနေတာကိုဆန့်ကျင်တဲ့အနေနဲ့အားကစားပွဲတော်ကိုအခုလိုသဘိမ့်မှောက်လိုက်တာဖြစ်တာကြောင့်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေပိုတိုးစေခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့အဖွဲ့တွေကမြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်ထောက်ပြပြီးသူတို့အစိုးရကိုပြုတ်ကျအောင်ကြိုးစားဖို့မြောက်ကိုရီးယားနိုင်ငံကမှတ်ယူပြီးလက်တုပ်ပြန်သွားမယ်လို့ပြောပါတယ
်နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြင်ညာပေးခဲ့တာပါ။ဗီဒီယိုကနေတနင်္လာနေ့ညနေခင်းသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ပထမအဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။ဒေတာအတွင်းထိပ်သီးကောင်းဆောင်တွေတက်ရောက်ကြမဲ့ CLMV နဲ့ ACMECS ထိပ်သီးကောင်းဆောင်ရေးဆွေးနွေးပွဲကိုဒီကနေ့နေပြီးတော့မှစတင်လိုက်ပြီးဖြစ်ပါတယ်။နေပြီးတော့ကြေညာချက်အပါအဝင်ဒေတာတွင်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေလုပ်ငန်းရှင်ကြီးတွေနဲ့ထိပ်သီးကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့လည်းရှိပါတယ်။အရှေ့တောင်အာရှဒေတာတွင်ဖွံ့ဖြိုးမှုကွာခြားချက်ရောင်းနေစေဖို့အတွက်ဒေတာတွင်ပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်ဘလောက်အကျိုးအမြတ်တွေရရှိနိုင်တယ်လဲဆိုတာကိုမသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အာဆီယံဖွံ့ဝင်နိုင်ငံတွေတဲကဖွံ့ဖြိုးမှုနှိမ့်ချတဲ့နိုင်ငံတွေဖွံ့ဖြိုးမှုကွာဟချက်ရော့ချလာအောင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အဖြစ်ကမ္ဘောဒီးယား၊လာအိုမြန်မာနဲ့ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ CLMV ကနိုင်ငံခြားရေးဝန်ကြီးတွေတနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံကြပြီးကုန်သွယ်ရေး၊စိုက်ပျိုးရေးကုန်ထုတ်လုပ်ရေးစွမ်းအင်ဆက်သွယ်ရေးခီးသွွားလုပ်ငန်းနောက်လူစွာအရင်းမြေဖွံ့ဖြိုးရေးဆိုင်ရာရှေ့ဆက်ပူးပေါင်းဆောင်ရွက်မဲ့အရေးတွေကိုဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့မှာတော့ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပြီး CLMV ပူးရဲကြေညာချက်တခုကိုလည်းထုတ်ကြမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတူဖြစ်သူဒေါ်အေးအေးဆိုးကပြောပါတယ
် Joint statement ထုတ်မယ်အစ်စိမ်းမှာလည်းဒီ area ရှိခုကိုသူတို့ဘာလို့လုံးမလဲလို့ဆိုတာကိုအစားလို့တော့အဓိကကတော့သူတို့မှာခက်ခဲရှိနေတာအာ CLMV နိုင်ငံလေးနိုင်ငံတွေကတိတဲ့အတိုင်းပဲသုံးနိုင်ငံက LDC လေးဆိုတော့ resource သူတို့မှာနေတာ financial resource ကိုဒီ technology ရောစသဖြင့်ဆိုအဲ resource နေတော့သူတို့ရဲ့ဒီ area ကို implement လုပ်တဲ့နေရာမှာဟိုကျန်တော့လောက်သိမ့်မသွားတဲ့အခါအဲ့ဒါကိုဆက်ပြီးတော့ push လုပ်ဖို့ပေါ့သူတို့ region နဲ့တောင်မကအောင်တခြား region အပြင်ဘက်က development partner တွေလည်းပါဝင်လာစေအောင်နဲ့တော့ ASEAN အခြားနိုင်ငံတွေလည်းပါဝင်လာအောင်စေအောင် CLMV ရဲ့သဘောကလည်းသူက ASEAN ဒီ economic community ရော ASEAN community တခုလုံးတည်ထောင်လို့ရှိလို့ရှင်သူတို့ကနောက်မှ development gap ဖြစ်နေတဲ့နိုင်ငံတွေကတော့အဲ့ဒါကိုသူက catch up လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့လုပ်ခဲ့တာဆိုတော့အဲ့ဒီဟာကိုဦးတည်ပြီးတော့သူတို့ဆက်ပြီး push လုပ်ဖို့ပေါ့လေ
အာဆီယံဒေသတွင်ဖွံ့ဖြိုးမှုနှိမ့်ချနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူဆွာအရင်းအမြစ်ရင်းနှီးမြှုပ်နှံနိုင်မှုအားနည်းချက်တွေကတော့ရှိနေသေးပါဒါပေမဲ့လည်းဒေသတွင်၄နိုင်ငံပူးပေါင်းဆောင်ရွက်ရေး CLMV ကြောင့်မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အဦပိုင်းရောဖွံ့ဖြိုးရေးပိုင်းတို့မှာပါအကျိုးအမြတ်တွေရရှိနေတာတွေ့ရတဲ့အကြောင်းနိုင်ငံခြားရေးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါ်အေးအေးဆိုးကသူ့အမြင်ကိုပြောပါတယ
်နောက် region နဲ့မှာလည်းကိုနဲ့ဟိုဥစားဆက်ဆက်နေတာကိုအိမ်နီးချင်းနိုင်ငံတွေ Laos တို့ Maro Cambodia တို့ဘာလို့ဆိုတော့အချင်းချင်းကြားမှာ transfer link တို့ trade တို့ကအချင်းချင်းကလုံးလုံးကောင်းတာကိုဆိုတော့အဲ့ဒါတွေတိုးတက်အောင်အ ဓိကလှုပ်ဖို့ပဲအဲ့ဒီကနေပြီးတော့ဟိုရှင်းပြတယ်မတို့အမျက်လိုစင်တာပေါ့ဝိုင်းလိုရင်းနဲ့တလောကဆိုလို့ရှိရင်မတို့ Laos နဲ့မြန်မာဟို Friendship Bridge ကိုဖွင့်လိုက်တယ်လေလွန်ခဲ့တဲ့တလလောက်ကအဲ့ဒါဆိုလို့ရှိလို့ရှိရင်အဲ့ဒီ Bridge ကဖြစ်နိုင်မယ်ဆိုလို့ရှိရင်နောက်လာမယ် East West Economic Corridor အတွက်တစ်စိတ်တစ်ပင်သာပါသွားမယ်ပထမတော့စတာတော့နှစ်နိုင်ငံသားနဲ့စတာဒါပေမဲ့အဲ့ဒီတစ်ချီကိုဖြစ်နိုင် one of the link ဖြစ်လာပြီးတော့တိုးတက်အောင်အဲ့ဒီ link ဒီ land တန်းတစ်ချောင်းမှာပေါ့ဒီဒီနေစာဒီကြားလောက်မှာဖြစ်နိုင်ဟို universe မဲကောင် university လို့ဟာမျိုးမတို့ထောင်ကျင်တယ်လို့အကူအညီတောင်းထားတယ်အဲ့ဒါမျိုးကထောင်နိုင်မယ်ဆိုအဲ့ဒီ data ဖွံ့ဖြိုးရေးရောဟို education ရော social development တခါတည်းရမယ်ဆိုတော့ဟာမျိုးလေးတွေပေါ့ရသမျှတော့ကိုယ်နိုင်ငံလေးနဲ့သူများ need to အဲ့လိုတန်းတူလိုက်သွားပြီးရှုဖို့ရှိရချက်ပါ
CLMP အစီအစဉ်နဲ့မြန်မာနဲ့လာအိုတို့ကြားဒီနှစ်ထဲမှာပဲလမ်းပန်းဆက်သွယ်ရေးတိုးတက်မှုရှိခဲ့တယ်လို့ BNN နဲ့လာအိုနှစ်နိုင်ငံခီးသွွာလာရေးလုပ်ငန်းမှာလည်းတိုးတက်မှုတွေရှိခဲ့ပါတယ်။အင်ကာနေ့မှာတော့ CLMP ထိပ်သီးတွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြမှာပါ။တစ်ချိန်တည်းမှာပဲအင်ကာနေ့မှာကျင်းပမယ်ကမ္ဘောဒီးယားလာအိုမြန်မာ BNN နဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့အီယာဝတီကြောက်ဖျားမဲကောင်စီးပွားရေးပူးပေါင်းဆောင်ရွက်မှု SMETမဟာဗျူဟာထိပ်သီးစီဝေးဘွဲကိုနေပြည်တော်ကြီးညာစာတန်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာရှေ့လုပ်ငန်းစဉ်တို့ကိုလည်းကြီးညာကြမှာပါဒီကြီးညာချက်တွေထုတ်နိုင်ဖို့အတွက်တင်းနှင်းလာနေမှာပဲနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါသေးတယ်ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပုဂ္ဂလိကအခန်းကဏ္ဍဟာအရေးပါတယ်ဆိုတာကိုလည်းထိပ်သီးခေါင်းဆောင်တွေကခံယူထားပြီးအင်ကာနေ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေအပြီးမှာတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေတာရင်း၅နိုင်ငံထိပ်သီးတွေတီးတန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါအခုတော့နောက်သတင်းတပုတ်အနေနဲ့ကိုကန့်ဘက်ကအခြေအနေတွေကိုနားဆင်ရမှာပါကိုကန့်လက်နက်တိုင်တပ်ဘက်ကတဖက်သက်အပြစ်စစ်ရဲဆဲပြီလို့ကြေညာပြီးနောက်ပိုင်းမှာပဲအစိုးရဘက်ကကိုကန့်တပ်ဘက်ကိုငိမ့်ချမ်းရေးကမ်းလှမ်းခဲ့တယ်လို့ကိုကန့်လောက်ကိုင်းမဲဆန္ဒနယ်ကပြည်သူ့ကိုယ်စားလှယ်ကပြောပါတယ်ဒီလိုအစိုးရဘက်ကငိမ့်ချမ်းရေးကမ်းလှမ်းတာကိုတရုတ်အစိုးရရဲ့ဖိအားပေးမှုတွေဖြစ်နိုင်တယ်လို့2015ရွေးကောက်ပွဲကျင်းပတော့မဲ့အချိန်ဒေတာအတွင်းတည်ငြိမ်အောင်အစိုးရဘက်ကဆောင်ရွက်တာလည်းဖြစ်နိုင်တယ်လို့သုံးသပ်တာတွေရှိပါတယ်အခုဆိုရင်ကိုကန့်ဒေတာအထက်ပြင်းထန်တဲ့တိုက်ပွဲတွေမရှိတော့တဲ့အတွက်ဒေတာခံတွေပြန်လည်နေရာချထားရေးကိုလည်းစီစဉ်နေကြပါတယ်ကိုကန့်ဒေတာအတွင်းနောက်ဆုံးရအခြေအနေတွေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ကိုကန့်ဒေသတွေမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ MMDAA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်နှစ်ဖက်အကြမ်းဆုံးများတယ်လို့နေမြချင်းထိဆက်နေတဲ့တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံဘက်ကလည်းလက်နက်ကြီးကြီးတွေကြလို့လူသေဆုံးမှုနဲ့ပျက်စီးဆုံးရှုံးထိခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒါကြောင့်မို့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေးလအကြာဂျွန်လ10ရက်နေ့ည12နာရီကနေစလို့ကိုကန့်တပ်ဖက်ကတဖက်သက်အပြစ်ရက်ဆဲပါတယ်လို့ကြေညာခဲ့ပါတယ်ဂျွန်လ20ရက်နေ့မှာတော့မြမအစိုးရသမရယုံဝင်ကြီးဦးလာထွန်းကကိုကန့်တပ်ဖက်ကိုဒေသရင်းတည်ငြိမ်မှုရှိစေရေးငြိမ်းချမ်းရေးကန့်လှမ်းခဲ့တယ်လို့ဒုက္ခသည်တွေကနေတဆင့်ငြိမ်းချမ်းရေးကန့်လှမ်းမှုမှာကိုတိုင်းပါဝင်ခဲ့တဲ့ကိုကန့်လောက်ကိုင်းမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နှီးနိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ဝင်ကြီးဦးလာထွန်းလည်းแน่ๆๆยิงแทงอยู่พวกเราสุขะเตยอ่ะนี่ตะเส้นถ้ามีกำลังท่าล่ะ
อ๋อโกแก่ละนักไก่ตะเพ็ดกูล่ะရှင
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ပြီးခဲ့တဲ့20ရက်နေ့ကလေဝင်ကြီးကလေละนักไก่တွေကိုสุขะเตยอ่ะนี่ตะเส้นละนักไก่ဖွဲ့တွေကိုละแน่ๆยิงแทงอยู่พวกเราถ้ามีว่าဝင်ကြီးကนี่กำลังท่าล่ะရှင်กูก็ data ကိုตะเกยဖြစ်လို့ရှင်เนาะကျွန်တော်တမရရဲ့ကမ်းလှမ်းချက်အတိုင်းပဲသွားမယ်ဆိုတော့ကျွန်တော်အကုန်လုံးအတူတူပေါ့ဗျာကျွန်တော်တို့ဆိုင်းသားညီပူတွေပဲပေါ့ပူပေါင်းပြီးမှကျွန်တော်ဒေတာဖွံ့ဖြိုးရေးကိုဝိုင်းလုပ်ကြအောင်လို့ကျွန်တော်တို့လည်းအဲ့လိုကမ်းထားတာရှိတယ
်လေးလာကျော်ကိုကန့်တက်နဲ့မြမအစိုးရတက်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကိုကန့်ဒေတာခန့်တွေဟာစစ်ဘေးဒဏ်လွတ်ရာနဲ့တရုတ်မြန်မာနယ်စပ်ဘက်ကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတာပါအခုဆိုရင်တော့ကိုကန့်ဒေတာတွေမှာတည်ငြိမ်စပြုလာပြီးဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေကိုပြန်လည်နေရာချထားရင်းနဲ့အိမ်နံရာရောက်ပို့ဆောင်ရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်ပေးနေပါတယ်လို့လောက်ကင်အမတ်ဦးကျော်နေနိုင်ကရှင်းပြပါတယ်
အခုကျွန်တော်တို့သာရွှေသာရဲ့လောက်ကင်ရဲ့ပေးပောင်းကြီးရွာရဲ့137ဖက်ကိုဒုက္ခတွေဝင်လာတဲ့အဖွဲ့တွေကိုကျွန်တော်တို့အင်တိုင်ယာရောက်ပို့ပေးနေပါတယ်ကျွန်တော်လောက်ကင်နဲ့အနီးတစ်ဝိုက်ရွာတွေကြတော့ကျွန်တော်တို့အင်တိုင်ယာရောက်အကုန်လုံးပို့ပြီးဒီ137အပေါ်မှာကြတော့ကျွန်တော်တို့ကဒီရက်ပိုင်းမှာစယူမှာအိမ်တရားရောက်ကျွန်တော်ပို့ဖို့ကျွန်တော်စီစဉ်နေပါတယ်ကောတုံးကျောင်းမှာနေရာချထားပြီးလာရှိတယ်ဒါနဲ့ယုံကျွန်တော်ဥလာထွန်းလဲသွားပြီးမှဒုက္ခတွေတွေသွားကြည့်ပြီးအဲကျန်လာပြီးတယ်ပြစ်ခိုက်တကယ်ဟောလုံးဝမရှိတော့ဘူးဆိုရင်တော့ကျွန်တော်ကုကန့်ဒေတာတော့ပြန်လဲထူထောင်ရေးရယ်ကျွန်တော်စီးပွားရေးအကောင့်ထဲဖြစ်ဖို့ဆိုတာလွယ်ပါတယ်ဒါနဲ့အကုန်လုံးအပြစ်ခိုက်ရက်ဆဲရေးလက်နဲ့နဲ့ရင်းချမ်းရေးယူပြီးမှကျွန်တော်တိုင်းရင်းသားညီကိုတွေအကုန်လုံးပေါင်းပြီးမှကျွန်တော်ဒေတာရေးဖွင့်ထုတ်ရေးဝိုင်းလုံးမယ်ဆိုတော့ကျွန်တော်ကုကန့်ဒေတာခဏလေးပါပဲပြန်ပြီးမှငကူမြာပြန်ရောက်လာမှာပါ
တရုတ်ဆိုရဘက်ကတရုတ်မြန်မာနယ်စပ်တည်ငြိမ်မှုရှိစေရေးပြင်ပြတဲ့တောင်းဆိုချက်ကြောင့်အပြစ်ရဆဲရပါတယ်ဆိုတာကိုကိုကန်တပ်ဖက်ကသူတို့ရဲ့တစ်ဖက်သက်အပြစ်ရဆဲမှုကြီးညာချက်ထဲမှာထည့်သွင်းခဲ့တာပါအခုလိုမျိုးမြန်မာအစိုးရဘက်ကငြိမ်းချမ်းရေးကန့်လန့်မှုကတော့တရုတ်ဆိုရရဲ့ဖိအားပေးမှုအပါအဝင်မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုကန်ဒေသတွေမှာကျင်းပနိုင်ရေးအစိုးရဘက်ကကြိုးပမ်းမှုဖြစ်နိုင်တယ်လို့တရုတ်နိုင်ငံအခြေစိုက်မြန်မာစီရေးအကဲခတ်ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တစ်ဖက်စလုံးကစိတ်ဆန္ဒတွေတူညီလာပြီဆိုရင်တော့အလားအလာရှိပါတယ်အဲဒီကြားထဲမှာကြည့်ရတာတရုတ်ပြည်ကလည်းနည်းနည်းတော့ဖိအားပေးတယ်ထင်တယ်ကြည့်ရတာအခုနောက်တစ်ခုကတရုတ်ပြည်အဲ့နေဆက်မှာရှိတဲ့စစ်စင်ကြီးတွေကအခုဒီကွာကန့်တမ်းရှိဆက်ရှိနေကုန်လေအဲသဘောကတော့တို့ကအဲ့ဒီမှာကိုအရေးပေါ်ကိစ္စတွေပါလေဖြေရှင်းနိုင်ရတဲ့အခုထားမဲ့ပုံပဲအဲ့ဒါကတော့တရုတ်အနေနဲ့ကဗမာအစိုးရကိုရောအဲကိုကန့်ကိုရောသူကပြက်ပြသားသားတတိပေးလိုက်တဲ့သဘောပေါ့တို့နေဒီအထူးကြိုက်မခံဘူးဒီလူလူသားတွေရဲ့အဲ့ OIN စီစဉ်ကိုလည်းအထူးမခံဘူးဆိုတာတတိပေးလိုက်လို့လည်းဖြစ်တာ
။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDAA ဘက်ကတစ်ဖက်သက်အပြစ်ရဆဲကြောင်းကြေညာပြီးတော့ရပ်ပိုင်းမှာပဲအစိုးရဘက်ကတို့ကိုထိုးစစ်ဆင်ပါတယ်လို့ပြောဆိုသလိုမြန်မာအစိုးရပြောခွင့်ရပြန်ကြားရေးဝန်ကြီးဘက်ကလည်းအစိုးရဘက်ကနေကိုကန့်ရဲ့ဒီကြေညာချက်အပေါ်မှာတတိထားဆောင်ကြည့်နေပါတယ်လို့ VOA ကမေးမြန်းမှုကိုဖြေကြားခဲ့ပူပါတယ်ဒီနောက်မှာတော့ကိုကန့်ဒေသတွင်းတိုက်ပွဲတွေဟာအတန်ငယ်အေးသွားပြီးတဲ့နောက်မှာအခုလိုမျိုးသမရယုံဝင်ကြီးဘက်ကကိုကန့်ကိုငြိမ်းချမ်းရေးကန့်လှမ်းပါတယ်ဆိုတာနဲ့ပတ်သက်လို့ကိုကန့်တပ်ဖက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူးရှင
်မဆုမုံပြောပြသွားတာပါအခုတခါတော့နောက်သတင်းပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့ရွှေတကုံစေတီတော်ကိုထိခိုက်မဲ့ NDA တွေနဲ့ကြုံနိုင်တာမို့တန်ဃာတော်တွေနဲ့ဖွဲ့စည်းထားတဲ့ရွှေတကုံစေတီတော်ကာကွယ်ဆောင်လျှောက်ရေးအဖွဲ့ကကန့်ကွက်ခဲ့တာကြောင့်ရွှေတကုံစေတီအနီးဆောက်လက်ဆတကုံစီးတီးစီမံကိန်းကိုရပ်ဆိုင်းပေးမယ်လို့ရန်ကုန်တိုင်းအစိုးရကတာဝန်ရှိသူတွေကိုဇွန်လ20ရက်နေ့ကကတိပေးလိုက်ပါတယ်တကုံစီးတီးစီမံကိန်းကိုရပ်ဆိုင်းပေးဖို့လွတ်တော်အမတ်အချို့ကရန်ကုန်တိုင်းလွတ်တော်မှာဒီလစံပိုင်းကအဆိုတင်သွင်းခဲ့ပေမဲ့ပယ်ချခံရပြီးတန်ဃာတော်တွေကထက်မှန်တောင်းဆိုခဲ့တာကြောင့်ဒီစီမံကိန်းကိုရပ်ဆိုင်းဖို့ဖြစ်လာတာပါဆက်သွယ်မေးမြန်းထားတဲ့ကုန်ညံဝင်းအောင်ကတင်ပြမှာပါရှင
်ရန်ကုန်မြို့ရွှေရုံစီတီဖျားလန်းနဲ့ကဘာအေးဖျားလန်းကြကတက်မတော်စီယုံကျုပ်ပိုင်းဧက80လောက်ရှိတဲ့မြေကိုတကုံစီတီစီမံကိန်းတည်ဆောက်ဖို့စစ်တပ်ကငှားရမ်းထားတာဖြစ်ပါတယ်အကယ်၍အဲ့ဒီနေရာမှာအဆောက်အဦကြီးတွေတည်ဆောက်ဖို့ပြင်ဆင်လာမယ်ဆိုရင်ရွှေရုံစီတီတော်ရဲ့အောက်ခံမြေကြီးအတွက်အနေရရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြတဲ့အပေါ်တကုံစီတီစီမံကိန်းကိုရပ်ဆိုင်းပေးဖို့ရန်ကုန်တိုင်းလွှတ်တော်အတွင်းဒီလစမ်းပိုင်းမှာအစိုးတရတင်သွင်းခဲ့ပေမဲ့အဲ့ဒီအစိုးကိုပယ်ချခဲ့တာဖြစ်တယ်လို့ရန်ကုန်တိုင်းတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဒေါက်တာညွညိုသိန်းကပြောပါတယ်
ရွှေတကုံကိုကာကွယ်ပါဆိုရဲဆွေးနွေးပွဲကြီးတစ်ခုပေါ့နော်ပြီးခဲ့တဲ့လကလုပ်ခဲ့တယ်ပေါ့နော်လုပ်တော့ရွှေတကုံကုန်းတော်ကတိန်ကုတ်တရာကုန်းတော်ကြီးကသူကတဲ့ဖက်နဲ့ဂဝင်မြေနဲ့ကုန်းတော်ကြီးပေါ်မှာဖျားရက်တွေရှိတာပေါ့နော်အဲ့တော့ဖျားရက်အောက်မှာဒီရေချောတွေအဲ့ဒီတော်ဘွားရေချောတွေကဖျားတော်ဝင်းရှင်မှာလုပ်တဲ့စောက်လို့ရေးစီမံကိန်းအပီးပီးတွေကြောင့်အောက်မှာရှိတဲ့ရေချောမြေချောတွေပြောင်းလဲသွားနိုင်တယ်ဆိုတဲ့ပညာရှင်တွေရဲ့ခန့်မှန်းချက်ကအတိအမြင်ပေါ်ထွက်လာတယ်ပေါ့အဲ့ဒါကြောင့်မလို့ဒါဖြူတကူစီတော်မြတ်ကြီးကိုကာကွယ်ဖို့အတွက်လို့တော့မှတင်တဲ့အဆိုကဆိုကာကွယ်ဆောက်ရှောက်ဖို့ဥပဒေရေးပြီးဖို့အဆိုပေါ့နော်အဲ့ဒါကလည်းရှုံးတယ
်အခုလို့အဆိုရှုံးနေခဲ့ပြီးနောက်မှာရွှေတကုံစီတီတော်ရင်ဆိုင်ရမယ့် NDA တွေအတွက်စိုးရိမ်နေကြတဲ့တန်ဃာတော်တွေကတကုံစီတီစီမံကိန်းကိုရပ်ဆိုင်းပေးဖို့ထပ်မံကန့်ကွက်တောင်းဆိုလာကြပါတယ်ဇွန်လ20ရက်မနေ့တုန်းကတော့တန်ဃာတော်တွေအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေတကုံစီတီတော်ကာကွယ်ဆောက်ရှောက်ရေးအဖွဲ့ကိုရန်ကုန်တိုင်းအစိုးရနေဇာရီးယာနဲ့လုံညုံကြီးနေလုံဝန်ကြီးဘုံမူကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှုဘူကျုပ်ထွန်းထွန်းအောင်တို့ကဖိတ်ကြားတွေ့ဆုံပြီးတကုံစီတီစီမံကိန်းကိုရပ်ဆိုင်းသွားမယ့်အကြောင်းနှုတ်ကတိပေးခဲ့တယ်လို့ဒေါက်တာညွညိုသိန်းကပြောပါတယ်
ရွှေတကုံကာကွယ်ရေးဆောက်ရှောက်အသင်းဆိုတာဒါဖွဲ့ထားတယ်လေဖွဲ့ထားတော့အဲ့မှာရွှေတကုံကာကွယ်ဆောက်ရှောက်ရေးအသင်းကဖုံးဖုံးနေပါလားပေါ့ဖြစ်ချင်တော့ကျမအဆိုကရန်ကုန်တိုင်းမှာရှုံးသွားတဲ့အခါကျတော့အဲ့ဒီနေ့ပဲဖုံးဖုံးကြီးကကျမကိုဖုန်းဆက်ပြီးတော့မေးတယ်လေဘာလို့ဒီလိုဖြစ်တာလဲဆိုတော့ဒီလိုပဲဖုံဖုံကြီးရန်ကုန်တိုင်းလွှတ်တော်ကတော့ပယ်ချလိုက်ပါတယ်ဒါကိုဆင်းရဲလို့မရပါဘူးလို့ပြောတော့အဲ့ဒါသိနေတဲ့တို့တွေတဲ့ညီလာခံလုပ်မယ်အကြီးလုပ်မယ်တဲ့ဆိုပြီးတော့ဒီဖုံဖုံကြီး18ရက်18ရက်ထင်တယ်လောက်ကြတယ်လောက်ကြတဲ့အခါကျတော့တော်တော်လေးဟိုလူတွေကြားထဲမှာသိသွားတာပေါ့နော်အဲ့လိုဖြစ်သွားတဲ့အချိန်မှာအဲ့ဒါကိုနေလုံပေါ့နော်ကျမတို့နေဆိုင်ရရနဲ့လုံချုံရင်းဝင်ကြီးပေါ့နော်အင်းစိန်ချောင်းမှာတွေ့ကြတယ်တွေ့ချပြီးတော့အဲ့ဒီမှာရန်ကုန်တိုင်းတိုင်းမှုနဲ့ရန်ကုန်တိုင်းနယ်လုံးဝင်ကြီးတွေကဖုံဖုံတို့ကတိပြုလိုက်တယ်လို့ပြောတယ်15ရက်တွင်မှာသူတို့ရက်ဆိုင်နဲ့စာထုတ်ပေးမယ်ဆိုပြီးတော့ပြောတယ်တဲ့အဲ့တော့ကျမဆက်ကြည့်ရမှာပေါ့လေတကယ်ထုတ်ပေးလားမထုတ်ပေးလားဆိုတာ
ရွှေဒဂုံစီရီတော်ဟာတကယ်တော့မြန်မာနိုင်ငံအတွက်ရောကဘာမှာပါအထင်ကြီးဖြစ်တာကြောင့်သာသနာရေးအတွက်ရောသမိုင်းဆိုင်ရာအမွေနှစ်အတွက်ပါတန်ဖိုးထားထိန်းသိမ်းဖို့လိုတယ်လို့ရန်ကုန်တိုင်းအစိုးရရခိုင်တိုင်းဒေသကြီးရာဝန်ကြီးဦးစော်အေးမောင်ကလည်းထောက်ပြပါတယ
်ရွှေဒဂုံဖျားဆိုတာတကဘာလုံးမှာရှိတဲ့ဗုဒ္ဓဘာသာတွေရဲ့တကယ်အထွတ်မြတ်လေးဖြစ်တယ်နောက်ပြီးတော့အဲ့ဒီနေရာကသဲဆန်တဲ့နေလို့ပြောတယ်သဲဆန်တဲ့နေဆိုတော့အောက်မှာရေကျော်ရှိတယ်ဒီနေရာမှာပိုင်တွေအနေကြီးရိုက်ပြီးတော့ဆောက်ပြီးဆောက်လိုက်ရင်အဲ့ဒီရေကျော်ပြောင်းသွားပြီးတော့ရေကျော်ကရွှေဒဂုံဖျားရဲ့ကိုယ်ကိုသွားထိုးရင်ဒီသားပြော့ပြီးတော့ဒါအနေရှိတယ်ဆိုပြီးတော့ပညာရှင်တွေလည်းအဲ့လိုသုံးသပ်ကြတယ်အဲ့ဒါကြောင့်ကန့်ကွက်ကြတယ်ရွှေဒဂုံဖျားဖြိခိုက်မဲ့ဟာဆိုရင်ကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့ဘလို့မှမဖြစ်မခံနိုင်ဘူ
းအခုလိုရက်ဆိုင်ခံရတော့မယ်ဆိုတဲ့ဒဂုံစစ်တီစီမံကိန်းဟာအများကဝေဖန်ထောက်ပြနေသလိုတကယ်တမ်းမှာအန္တရာယ်မရှိနိုင်ဘူးလို့ဒဂုံစစ်တီစီမံကိန်းတာဝန်ရှိသူတွေကမကြသေးမီကပြန်လည်ရှင်းလင်းခဲ့တာမျိုးရှိပါတယ်ခင်ဗျာ
သောတာရှင်များရှင်ခရီးရှည်ခြိတက်လမ်းလျှောက်ဆန္ဒပြရင်းလက်ပန်းမှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်တရားရင်ဆိုင်နေရာဆဲသပိတ်မောက်ចောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။နက်ဖြန်ညဆွေးနွေးမဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။တလင်းလာနဲ့ညနေပိုင်းအတန်လွင့်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကျမတို့အတန်လွင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့ VOA Nation TV အစီအစဉ်တွေကိုကြည့်ရှုနိုင်ကြပါတယ်ရှင်။ခုညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးမှာပါရှင်။
အာဖဂန်နစ္စတန်လွှတ်တော်အစအဦးတွင်လွှတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွေပစ္စည်းတွေတနက်တွင်နဲ့လွှတ်တော်ကိုပြစ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။လူ22ဦးလောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဥပဒေပြုလွှတ်တော်အမတ်တွေထဲမှာတော့ဒဏ်ရာရခဲ့သူမရှိကြောင်းနဲ့တိုက်ခိုက်တဲ့တာလီဘန်တနက်သမား6ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ယူကရိန်းရေးမှာရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံချိုင်းဝန်ကြီးတွေဟာဒီကနေ့မှသဘောတူလိုက်ကြပါတယ်။ရုရှားနိုင်ငံပေါ်မှာအခုချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမှာစွန့်အင်ကာဝင်ရေးနဲ့ဗန်နိုင်းဆိုင်ရာခဏတွေပါဝင်ပြီးယူကရိန်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းယူခဲ့ပြီးလေးလကြာမှချမှတ်ခဲ့တာဖြစ်ပါတယ်။အခုသက်တမ်းတိုးလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုက2016 January လကုန်အထိဖြစ်ပါတယ်။ဂရိနိုင်ငံကဒီလကုန်နောက်ဆုံးထားပေးဆက်မယ်ကြွေးမီတွေမပေးနိုင်တဲ့အခြေအနေဖြစ်မလာအောင်ကာကွယ်ဖို့ယူရိုငွေကြေးတုံးဆက်တဲ့နိုင်ငံ19နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆွေးနွေးပွဲတွေဇက်တိုက်ပြုလုပ်နေပါတယ်။နှစ်ဖက်သဘောတူညီမှုရဖို့နှီးဆက်လာပြီလို့ဥရောပကော်မရှင်အကြီးအကဲကပြောတယ်လို့ပြည်နှစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနဲ့ဆက်မလေးရှားတောတောင်တွေကြားမြှုပ်နှံထားတဲ့ရွန်ဂျန်မွတ်စလင်တို့ယုံကြည်ရတဲ့လူကုန်ကူးခံသူ22အလောင်းတွေကိုမလေးရှားအာဏာပိုင်တွေကမွတ်စလင်ထုံးစံနဲ့အညီဒီကနေ့ကြိုပေးခဲ့ပါတယ်
။တရင်ချင်းချုပ်ကိုတော့ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတငေထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nation Khali ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။ည9နာရီမှာထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.